ပင်လယ်သမုဒ္ဒရာတွေဖွံ့ဖြိုးတိုးတက်ဖို့နဲ့သဘာဝပတ်ဝန်းကျင်အတွက်နှစ်စဉ်ဆွမ်းလာရှိရနေကိုကမ္ဘာသမုဒ္ဒရာများနေဖြစ်သတ်မှတ်ထားပါတယ်။အခုနေ့ဆာမောကပလက်နက်အိုရှန်တိုက်စာချိန်ချင်းကမ္ဘာသမုဒ္ဒရာရဲ့ပြောင်းလဲနေတဲ့ဒီအလိုင်းဖြစ်ပါတယ်။မြန်မာပြည်ကပင်လယ်သမုဒ္ဒရာတွေအခြေအနေကရောဘယ်လိုရှိပါလဲ။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမက်ကင်ဖ လုံးတိုင်းတာနဲ့ဆောင်ရွက်ခဲ့ကြတာပါ2008ခုနှစ်မှာတော့ဇွန်လ8ရက်နေ့ကိုကမ္ဘာသမုဒ္ဒရာများအနေဖြင့်သတ်မှတ်ခဲ့ကြပါတယ်မြန်မာနိုင်ငံကပင်လယ်သမုဒ္ဒရာတွေအတွက်ကတော့လူတွေလက်ရှိကြုံတွေ့နေရတဲ့အခြေအနေတွေကြောင့်ထိမ့်သိမ်းဆောက်ရှောက်နိုင်ဖို့ကခက်ခဲနေတယ်လို့ပတ်ဝန်းကျင်ထိမ့်သိမ်းရေးဆောင်ရွက်နေသူမြန်မာ Ocean Project ကမတ်တနာကိုကြီးကပြောပါတယ
်မြန်မာ e-contact နဲ့ပြောရမယ်ဆိုရင်တော့ပင်လယ်ထိမ့်သိမ်းခြင်းနဲ့ပင်လယ်ဒေသခံတွေကိုပါ၆ပါနေရောကူညီမှရမယ်ပေါ့နော်ဒီပင်လယ်မှာနှိခိုးပြီးစားနေတဲ့လူတွေပင်လယ်ကိုပင်လယ်နဲ့အတူတူနေနေတဲ့လူတွေကိုလူတွေရှေ့ရေးမတွေးနိုင်တဲ့အချိန်ကတော့ conservation လုပ်တာအကုန်လုံးထိတိရရအောင်မြင်မယ်လို့ပါမမြင
်ဆွပစ်ထားတဲ့ငါးဖန်ပိုက်ဟောင်းတွေကလည်းပင်လယ်သမုဒ္ဒရာအတွက်အဟန့်တာဖြစ်စေပါတယ်စန္ဒာကြောက်တန်းတွေနဲ့ကြောက်ခတ်တွေပေါ်မှာတွယ်ညိနေတဲ့ဆွန့်ပြငါးဖန်ပိုက်ဟောင်းတွေကြောင့်သမုဒ္ဒရာထဲမှာရှိတဲ့တဏှာကြောက်တန်းတွေအသက်ရှင်မှုကလည်းခက်ခဲလာပါတယ်။တဘာဝပတ်ဝန်းကျင်ကိုထိသိမ်းဖို့ဆိုရင်ကိုယ့်ရဲ့အပြုမှုကလည်းအဓိကကျတယ်လို့သူကပြောပါတ
ယ်။မြန်မာပြည်ရဲ့အဓိကအားနည်းချက်ကထိသိမ်းမှုမရှိတာနားလည်မှုမရှိတာအဓိကမရှိတာပေါ့နော်။ထိသိမ်းမှုမရှိတဲ့ဆိုတာအဓိကမရှိတဲ့ဆိုတာအုပ်ချုပ်တဲ့သူတွေနဲ့ရောနေထိုင်တဲ့သူတွေရှားဝတ်နေရေးအဆင်ပြေတာဒါတွေအများကြီးအားနည်းချက်တွေပါလာတာပေါ့နော်။ပင်လယ်ကမ်းခြေနဲ့နည်းနည်းဝေးနေတဲ့သူတွေတော့ကြတော့ကိုစားနေတဲ့ငါရှားပါတဲ့ငါလားကိုအကျင့်မျိုးကိုပြန်ပြီးတော့ဆက်စပ်ဖို့လိုတယ်လို့မှတ်နေတယ်ပေါ့နော်
။လူတွေရဲ့ရှင်သန်နေထိုင်ရေးအတွက်သဘာဝပတ်ဝန်းကျင်ကိုအတိတ်ကအမိသဟဲပြုနေရတယ်ဆိုတာမေ့လျော့တက်ကြပါတယ်။သဘာဝပတ်ဝန်းကျင်တောတောင်စိမ်းနှံစုပြေဖို့လိုအပ်တယ်လို့ပင်လယ်သမုဒ္ဒရာကျမ်းမာဖို့ကလည်းလူတွေအတွက်လိုအပ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာလူတွေရဲ့နေစဉ်ဘဝအခက်အခဲတွေကြောင့်သဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောင့်ရှောက်ရမယ့်အပိုင်းကိုဆောင်ရွက်နိုင်ဖို့မှာခက်ခဲနေပါတယ်
။ထိမ့်သိမ်းဖို့လိုအပ်တယ်ဆိုတော့ပင်လယ်နားနေတဲ့သူတွေကတော့နားလည်ကြရပေါ့နော်အမအမရ။ပင်လယ်နဲ့ဝေးနေတဲ့သူတွေကတော့ပင်လယ်ပါပြည့်လို့ဖြစ်နေမှာလည်းမသိကြဘူး။ဒါပေမဲ့အဓိကနားလည်ချင်တာကဟိုတောတောင်ပျက်စီးသလိုပဲပင်လယ်လည်းပျက်စီးနေတယ်။တောတောင်ပျက်စီးလို့ရာသီဥတုပျက်စီးသလိုပဲပင်လယ်ပျက်စီးတဲ့အချိန်ကြာရင်လည်းရာသီဥတုပျက်စီးတဲ့လူတွေအတွက်အများကြီးထိခိုက်မကောင်းတာတွေဖြစ်နေတယ်ပေါ့နော်။ထိမ့်သိမ်းနေတယ်ဆိုတာကရှေ့ရေးအတွက်တွေးတာဖြစ်သွားပြီ။ဒါပေမဲ့မြန်မာပြည်မှာလောလောဆယ်လူတွေတော်တော်များများရှေ့ရေးမတွေးနိုင်တဲ့အတွက်ဒီလိုထိမ့်သိမ်းဖို့ဆိုတာကိုလည်းတွေးဖို့အရန်ခတ်တယ်။ဆိုတော့ပင်လယ်ထိမ့်သိမ်းစေခြင်းတတ်နိုင်တဲ့နေရာနဲ့ကိုယ်ပတ်ဝန်းကျင်ရဲ့လူတွေကိုကူညီကြပါလို့
။ War Ocean Study ရဲ့ရည်ရွယ်ချက်ကကမ္ဘာသမုဒ္ဒရာတွေနဲ့ပတ်သက်ပြီးလူတွေသိရှိနားလည်စေဖို့နဲ့ဒါတွေကိုထိမ့်သိမ်းစောင့်ရှောက်ပြီးပင်လယ်သမုဒ္ဒရာကသဘာဝတန်ရန်စာတာတွေရေရှည်တည်တံ့မှုဖြစ်ပါတယ်။ဒီနှစ်မှာတော့ Planet Ocean Tides Are Changing ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမှာပါရှင်။